မြန်မာနိုင်ငံမူဆယ်ဘက်ကနေတရုတ်နိုင်ငံယူနန်ပြည်နယ်ဘက်ကိုတင်ပို့ရောင်းချနေတဲ့မြန်မာစံစည်းကွက်အခြေအနေဟာအခုရက်ပိုင်းမှာရပ်ဆိုင်နေပါတယ်မြန်မာစံတွေကိုတရားဝင်ဝယ်ယူဖို့တရုတ်အစိုးရရဲ့ဖိအားကြောင့်အခုလိုအယောင်ဝယ်တွေရပ်ဆိုင်သွားရတာဖြစ်တယ်လို့မူဆယ်စံကုန်တဲ့အသင်းနဲ့အဝေးပြေးကုန်စည်ပို့ဆောင်ရေးအသင်းကပြောပါတယ်တစ်ချိန်တည်းမှာပဲဒေတာမတည်ငြိမ်မှုကြောင့်လဲကုန်စည်စီးဆင်းမှုနှောင့်နှေးနေရတာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့မနန္ဒာချန်ကတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်မကြသေးခင်လပိုင်းကစလို့တရုတ်အစိုးရရဲ့တရားဝင်နယ်စပ်ကုံသွယ်မှုဖြစ်ရေးစီမံချက်ကြောင့်အခုဆိုရင်မြန်မာနိုင်ငံမူဆယ်မြို့ကနေတရုတ်နိုင်ငံရွှေလီမြို့ကိုတင်ပို့ရောင်းချနေတဲ့မြန်မာစံတွေမရောင်းရတော့ဘဲစံတန်ချိန်4000လောက်မူဆယ်မြို့မှာပုံနေတယ်လို့မူဆယ်စံကုံသွယ်ကြီးအသင်းဥက္ကဋ္ဌဦးတန်းထေးဦးက VOE ကိုပြောပါတယ်ဒီအပိုင်းအတွင်းတရုတ်အစိုးရကဖမ်းဆီးမှုတွေလုပ်လာတဲ့အတွက်တရုတ်ကုန်သည်တွေမူဆယ်ဘက်ကိုလာမဝယ်ရဲတော့တယ်လို့မူဆယ်ဘက်ကမြန်မာကုန်သည်တွေလည်းတင်ပို့ဖို့ရအခက်အခဲဖြစ်နေတာကြောင့်အခုလိုစံတွေပုံနေရတာဖြစ်တယ်လို့သူကရှင်းပြပါတယ်
။ရောင်းတော့ပါတယ်မူဆယ်မှာလည်းဟုတ်တန်းချင်း4000လောက်တော့ပုံနေတာပေါ့။စစ်တာကမနည်းရမှစဖြစ်တာပါမနည်းရစပြီးမပို့နိုင်တာပေါ့။ဒီဘင်းမှာဟိုပါအကောက်ခေါ်စီမံကျင်းနဲ့ပြည်နယ်လေးခုတော့သူလုပ်တယ်လို့သတင်းရတယ်ဗျာအားကြောင့်ကျွန်တော်ရောင်းဝယ်ပါသွားတာပေါ့သူတို့ကမှကတရားဝင်ကျင်းကျင်းဝယ်တာမဟုတ်တော့လေအဲ့ဒီဟာရဲ့စီမံချက်ပေါ့သူကဗီယက်နမ်ဘက်ကလည်းစံဝင်တယ်လေဝင်တဲ့ဥစ္စာရဲ့ဒီမှာပြရလေဒီသူတို့ဘက်မှတရားမဝင်ဘူးဝယ်နေတာရှိတာပေါ့အဲ့ဒီဟာမျိုးကိုသူကစီမံချက်လုပ်လိုက်တာပေါ့လာစားလိုက်ကလည်းလုံခြုံပြီးကြီးကြီးပေါ့။နောက်ပြီးရင်စားလိုက်ကဈေးကွက်။နောက်ပြီးရင်စံတပားတောင်းလူများပေါ့။ဒီကာွယ်တဲ့ဥပဒေနဲ့သူတို့ကဒီဟာကိုစစ်ဆေးတယ်ပေါ့။နောက်အပင်နဲ့ပိုးမွှားပေါ့။ဒီအကြီးကြီးပေါ့။အကြီးကြီးတဲ့အဲ့ဒါတွေရောစစ်ဆေးတာနဲ့သူကစီမံချက်ပုံစံမျိုးနဲ့လှုပ်တာပေါ့။အဲ့ဒါကြောင့်အေးသွားတာ
။အရင်ကတော့ဒီဈေးကွက်ကိုတရုတ်အစိုးရကတည်ပေမဲ့တရုတ်နိုင်ငံရဲ့လိုအပ်ချက်အရလွှတ်ပေးထားပြီးအခုချိန်မှာသူတို့ရဲ့တရားဝင်နယ်စပ်ကုံသွယ်မှုဖြစ်ရေးစီမံချက်ကိုစတင်အကောင့်ထဲပေါ်လာတာဖြစ်တယ်လို့သိရပါတယ်။ဒါအပြင်ဒီအချိန်လေးကနယ်စပ်ကုံစီစီးဆင်းမှုမှာပါ။ပြိုင်နဲ့ထိခိုက်မှုတွေဖြစ်ရတယ်လို့အဝေးပြေးကုံစီပို့ဆောင်ရေးဥက္ကဋ္ဌဦးဝင်းအောင်ခန့်ကလည်း VOE ကိုပြောပြပါတယ
်။ဟာလို့ပြောတော့ကြာသူကတရုတ်ကြီးကလေတရားဝင်တွန်းကွင်းပြူထားခြင်းမရှိတဲ့အတွက်တို့ဒီစမ်းလို့ပြောတော့တရုတ်ကိုအိတ်ဖို့ပို့တဲ့ခါမှာအခက်အခဲရှိရဲ့ဗျအခက်အခဲကြီးတော့ဟိုတရုတ်ဘက်ကဟိုနည်းနည်းလေးလွတ်ပေးထားတဲ့ခါနဲ့လွတ်ပေးထားတယ်ပေါ့ဗျာအဖမ်းလိုက်ကတော့ပြဿနာပြက်တာပေါ့လေဆိုတော့တရားဝင်တွန်းကွင်းမပေးထားတဲ့ခါကျတော့အဲ့ဒီအခက်အခဲကတော့အများနဲ့လို့ရှိပါတယ်အထူးခိုက်မှုကတော့ရှိပါတယ်ကျွန်တော်ဒီတရုတ်ဘက်ကမှစမ်းနေဖန်ပြောင်းနေဖန်လို့ကျွန်တော်ဒီဗမာပြည်ဘက်ကကုန်တယ်တွေကတရုတ်ကိုမပို့တော့ဘူးဆိုရင်ကျွန်တော်တို့ဒီကုန်စီပို့ဆောင်တဲ့ဒီကားတွေအနေနဲ့အဲကုန်ရတာနည်းသွားမယ်အဲပြီးတော့ကားတွေကရက်တွေအကြာကြီးဆောင်ကုန်ရဖို့တဲ့ရက်တွေအကြာကြီးဆောင်အောင်ပဲပြီးတော့ကားခါတွေကျတယ်ဆိုတော့အများကြီးထိခိုက်နေတာမျိုးရှိပါတယ
်ဒါပြင်အခုချိန်မြန်မာနိုင်ငံမှာမိုးရသည်ဖြစ်တဲ့အတွက်ကြောင့်ရောတရုတ်ငွေဈေးတက်နေတဲ့အတွက်မြန်မာနိုင်ငံနဲ့တရုတ်ကုန်ပစ္စည်းတင်သွင်းမှုဟာလည်းတိတိတတ်တာကျဆင်းနေပြီးနယ်စပ်ဒေသမှာမကြာခဏဆိုသလိုဖြစ်နေတဲ့တိုက်ပွဲတွေကြောင့်လည်းကုန်စည်စီးဆင်းမှုမှာနှောင့်နှေးကြန့်ကြာမှုတွေဖြစ်ရတယ်လို့သူကဆက်ပြောပြပါတယ်
ပေါ်ကတော့ဘာလို့ဒီလမ်းကြောင်းကြီးပေါ်မှာရမရကတိုက်ပွဲဖြစ်တဲ့နေရာလေးရှိပါတယ်အဲကျွန်တော်တို့မနေ့ကဆိုရင်ကျွန်တော်၃ရက်နေပေါ့နော်မနေ့ကဆိုရင်ကိုခိုင်အရှောဝကတနာမှာဆိုရင်တိုက်ပွဲဖြစ်လို့ဒါကတွေတန်းပြီးရက်ဆောင်ရတယ်ပေါ့လေနော်အဲညနေပိုင်းတော့မှတိုက်ပွဲရက်ဆဲပေါ်မှာအကားတွေဖြတ်လို့ရတယ်ဒါပေမဲ့ဒီလိုတိုက်ပွဲကြောင်မှုတော့ကုန်စီစီးဆင်းမှုကထိခိုက်မျက်နှာမှုတော့တိတ်မရှိပါဘူးတိတ်မရှိပါဘူးဒါပေမဲ့ကြံ့ညာမှုတော့ဖြစ်သွားတာပေါ့ကြံ့ညာတဲ့ကမ္ဘာတော့ပျက်စီးသွားတာမျိုးပေါ့နော်အဲကျစီကျစီသွားတာမျိုးတို့တော့ထိခိုက်နေတာမျိုးတော့ဟိုကုန်တယ်ပုံမှာတော့ရှိမှာပေါ့နော
်ဇူလိုင်လ3ရက်တောက်ကြနေ့ကတော့မန္တလေးမူဆယ်ကားလမ်းမှာလက်နက်ကြီးပါဝင်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာကြောင့်မနက်ပိုင်းမှာနှစ်ဖက်ရင်တန်းအားလုံးကိုရပ်ဆိုင်းထားပြီးတော့ညနေဆောင်မှပြန်ဖွင့်ပေးခဲ့တယ်လို့ခရီးသွားကုန်တယ်တချို့ကပြောပြပါတယ်လမ်းကြောင်းပြန်ဖွင့်ချိန်မှာသွားလာတဲ့ကုန်တယ်တွေလည်းရှိတယ်လို့တချို့ကလည်းဆက်မသွားရဲတာကြောင့်လာရှိုးနဲ့ကုတ်ခိုင်မာတွေတညနားခဲ့ရတယ်လို့ဆိုပါတယ်။အဲ့လိုရင်နှန်းပိတ်ဆို့ခံရတဲ့အခါကုန်တယ်တွေအနေနဲ့ခရီးစရိတ်ကုန်ပစ္စည်းဆုံးရှုံးမှုတွေနဲ့လည်းကြုံကြရတာကြောင့်ထိခိုက်မှုတွေလည်းဖြစ်ကြရတာပါ။လောလောဆယ်မှာတော့မြန်မာဘက်ကနေစံပြောင်းအသီးအနှံတွေကိုတရုတ်နိုင်ငံယူနန်ဘက်ကိုအဓိကတင်ပို့နေရလဲဖြစ်ပါတယ်ရှင်။